လက်ပုတ်တာမျိုးနဲ့ဒေါင်ချောင်းကျေးရွာကရွာသားနှစ်ဦးကိုဒီအမှုကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ပိုးလောင်ရဲစခန်းကခေါ်စစ်တဲ့နေရာမှာဟိုညှဉ်းပန်းနှိပ်စက်မှုတွေဖြစ်ပေါ်တယ်။နောက်ပြီးတော့ဒီရွာသားနှစ်ဦးလူခွင့်ရေးချိုးဖောက်ခံခဲ့ရတယ်ဆိုတဲ့ဟာမျိုးသတင်းတွေလည်းထွက်နေတာရှိတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ရန်တို့အဖွဲ့တွေကလည်းလိုက်ပြီးကူညီဆောင်ရွက်ပေးနေတာမျိုးဆိုတော့အခုလက်ရှိအခြေအနေကိုနည်းနည်းလောက်ရှင်းပြပေးပါအောင်ရှင်။
မနေ့ကကျွန်တော်တို့လာဘတာချင်းကိုရောက်တယ်ရောက်တော့ချင်းဝန်နေပြီးတော့ရဲကားနဲ့ပေါ့နော်အဲ့မိသားစုတွေရောနှိမ့်မနေဆက်ခံရတဲ့ကိုစုံးမြအောင်ရောကိုခမောင်လတ်ကိုခရိုင်ရောင်းခေါ်ရတယ်လေကျွန်တော်လည်းလိုက်ပါတယ်အဲ့မှာသူတို့မိသားစုကိုစစ်နေတယ်ပေါ့တယောက်ချင်းစစ်နေတယ်နောက်တစ်ခုကစခန်းမှုပေါ့ကိုကြောကြောနိုင်အဲ့ဒါကိုလည်းမနေ့ကပဲသူတို့အချုပ်ချပြီးတော့စစ်နေပြီအဲ့ပိုးလောင်းစခန်းမှုပေါ့နောက်တာရှိရဲတပ်သား၃ယောက်ကိုလည်းစစ်နေပြီပေါ့နော်အချုပ်ချတာပဲအကုန်လုံးအဲ့မှာသူတို့စစ်တယ်ကျွန်တော်တို့နားလေတော့ကမိသားစုကနေပြီးတော့တိုင်တာပါဒီမောင်စုံးမြအောင်ဘက်ကအဖေမေရတိုင်နေကိုခမောင်ကံမိသားစုကတိုင်တယ်သူတို့ဒီလိုဖြစ်စဉ်ကြီးဖြစ်တယ်ဒါမတရားလို့သူကဖြစ်တဲ့အတွက်ဒါကိုအမြန်ဆုံးရေးဥပေးပါဗောဘယ်ပုံမှာဘယ်ပုံမှာနဲ့ရေးဥပေးပါလို့အဲ့လိုတော့မတိုင်ပါဘူး
တိုင်တာကဒီလက်ပုတ်တာမျိုးနဲ့ရဲစခန်းကိုတိုင်လိုက်တာလားရှင
်လက်ပုတ်တာမျိုးနဲ့မျိုးနဲ့မှုရဲတပ်ဖွဲ့ကိုခေါင်းစည်းတက်ပြီးတိုင်ပါတယ်တိုင်တော့ပထမတော့သူတို့ရဲတပ်သား၃ယောက်ကိုဗောချုပ်ထားတယ်ဗောဒါပေမဲ့ကျွန်တော်တို့တရားလောက်ကနေပြည်တော်နဲ့တာဝန်ရှိအထက်ဖွဲ့စည်းတွေမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကနေပြီးတော့ညာနဲ့ပတ်သက်ပြီးတော့ရေးဥဆောင်ရမှုကိုသူတို့အောက်စီဘောနော်ဒီညှဉ်းချချက်တွေနဲ့မိခေါ်နေမေးပါလိမ့်မယ်အဲ့ဒီအချိန်မှာမနေ့ကနေခင်းပိုင်းပါပဲစခန်းမှုကိုသူတို့ဖမ်းချုပ်လိုက်ပါတယ်ချုပ်ချပြီးတော့အရေးယူနေပါပြီ
။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အချင်းချင်းနည်းနည်းလောက်ပြပြပြပါလားရှင်။ဟိုအခုလောလောဆယ်အကြမ်းမြင့်တိထားတာကတော့ဒီပစ္စည်းပြောင်းမှုတိုင်ကြရာကနေကိုခင်မောင်လွတ်တို့နှစ်ယောက်ကိုခေါ်ပြီးတော့စစ်ရာကနေဒီလိုကိစ္စတွေဖြစ်ပေါ်ရလို့လည်းတိထားတယ်ဆိုတော့ဟိုဘယ်လိုမျိုးလဲဆိုတာကိုနည်းနည်းလောက်ရှင်းပြပြပါလားရှင
်။ကြောက်တာတော့ဒလာပိုင်း22ရက်နေ့ကပေါ့နော်။အဲ့တော့နာကိဝေချမ်းရေးအိမ်လို့ခေါ်ပါတယ်။နာကမရွာလုံးချက်တွေကျက်သွားတော့အဲ့အိမ်ကကျန်နေတော့အဲ့အိမ်ကနေပုံပြီးတော့ပစ္စည်းတွေဝေအဲ့တော့တော့နာကိဝေချမ်းရေးအိမ်ပေါ့အဲ့အိမ်ကနေပြေးတဲ့ငွေတဲ့ပစ္စည်းပေါ့နှစ်ဘူးပေါ့နော်ဘယ်လိုပြောလဲ။အော်ငွေက360ကျော်300ကျော်ဘူးပျောက်သွားတယ်ဆိုရဲစခန်းကိုတိုင်ကြတာနေပြီးတော့ခေါ်ယူပြီးတော့စစ်ဆေးတာနေဖြစ်တာပါပထမတော့ကိုခင်မောင်လက်ကိုခေါ်တယ်သူတို့ဒီမှာငါတို့ပိုက်ချတဲ့ဆင်းရဲသားပါပဲပေါ့နော်စစ်တဲ့အခါမှာအဲ့လိုပေါ့ပြင်းထန်စွာစစ်ဆေးတယ်ပေါ့နော်လူခွင့်ချိုးဖောက်ပြီးစစ်ဆေးတယ်ပေါ့နောက်ဆုံးကျတော့ပလတ်စတစ်ရေဘူးတွေနဲ့ကိုလောင်းနေအထိထုတ်တမ်းမှကျိုးဆွဲထားတဲ့အထိအဲ့လိုတွေနောက်ထိတ်တုံးတွေအပေါက်ကြော်တွေခတ်ပြီးတော့လုပ်တော့မခံနိုင်ဘူးနောက်ဆုံးမှမိတွေပါတွေနဲ့အဲ့လိုအင်္ဂါတွေပါတွေတို့တဲ့အခါကျတော့ပေဝါမဲ့တူတူတော့မထူနောက်မှကြည့်ရှင်းဆိုပြီးတော့သူခိုးရတယ်ဝန်ခံလိုက်တယ်နောက်တစ်ခါဆိုးမြအောင်ပါတယ်လို့ပြောလိုက်တယ်ပေါ့နော်အဲ့ဒီအချိန်မှာနောက်15ရက်နေ့သုံးလပိုင်းနဲ့ကြောင်ဆိုးမြအောင်မှာခေါ်ပြီးတော့အဲ့ပုံစံနဲ့ထပ်စစ်တာနောက်သူတို့ရွာဦးပေါ့ခေါ်လာတယ်ဘယ်နှမဖွက်ထားလဲဆိုတိုင်အောက်မှာဖွက်ထားတယ်ပေါ့နော်တကယ်တော့ तू ကခိုးရတယ်မသိဘူးဖွက်တာလည်းမသိဘူးအမှုဖြစ်တာလည်း तू နဲ့လည်းမဆိုင်ဘူးပေါ့သူ့ရွာရောက်ရင်ပြီးရော तू ဒီဘက်မှာတင်မဲ့တူတော့မထူးဆိုပြီးပြောမိတာပြောတော့ရွာလေးရောက်တော့တိုင်အောက်မှာတူးချာတော့မတွေ့တော့ရွာလေးရွာသားတွေကအကုန်လုံးဝိုင်းကြည့်နေတဲ့ခါကျတော့မင်းမနဲ့တွေ့ကျင်တယ်ဆိုပြီးတော့မင်းမနဲ့တွေ့ခွင့်တောင်းတော့ရွာကလူကြီးတွေကလည်းတွေ့ပေါ့နော်အဲ့ဒီအချိန်မှာ तू ကငါ့မှာတော့ဒီလူတော့ဖြစ်တယ်ငါတော့ရဲစခန်းတော့မသိဘူးပဲရှိတော့တယ်ဆရာတော်လည်းပြောပြပါဘောနော်အကူညီတောင်းလိုက်တယ်ဘောနော်သူ့ဓာတ်ပုံတွေပါလေအခုကျွန်တော်တို့တင်ထားသလိုကျွန်တော်ရလိုက်တာဗောအဲရွာသားလေးစီကဆရာတော်တို့ဒီအကူညီလေးဆက်တောင်းတာဗောဆရာတော်ကတည်လဲပြီးတော့ငါရွာသားတွေကတော့မင်းတို့ဒီလိုနှိပ်ဆက်လို့မရဘူးဗောရဲစခန်းကိုဆရာတော်လှမ်းပြောတော့နှိပ်ဆက်ပါအောင်ဗောနော်ပြီးသွားပြီလဲဆိုတော့ရဲတွေကလည်းကြောင်ထောက်ချားတွေဖြစ်တာဗောနော်ငောင်ဆိုးမြောင်လေးက27ရက်နေ့ည8နာရီမှာဆက်ပြေးတာသူကတော်တော်ခံလာရတာလေလမ်းတော့မလျှောက်နိုင်ကြရတဲ့အဲ့ဒီကတော်တော်ခက်ကြီးလာတာဒီနေ့လောက်လာရတယ်ကိုလောင်းနဲ့တို့ရွာနေတယ်လေညာရင်းကြီးပြေးလာတာဒီကိုတနားလောက်ရောက်တော့သူကကြောင်းလဲရောက်တော့တခါတည်းထိုးပြစ်လဲသွားတာပေါ့နော်ဆရာတော်ကပြောပြတော့ဆရာတော်ကလည်းစိတ်မကောင်းဖြစ်ပြီးရွာသားတွေအကုန်လုံးစုပြီးတော့ဒီတိုင်းတော့သူမဖြစ်တော့ဘူးဆိုပြီးတော့သာဗုဒ္ဓရဲစခန်းအကုန်လုံးနှမ်းလှဲအကြောင်းကြားပြီးတော့ဒီကလေးကိုဆေးရုံတင်ခိုင်းတာပေါ့အဲ့လိုဆေးရုံရောက်သွားတာပေါ့သူလည်းဆေးရုံရောက်တယ်လဲကြားရောဘုကကိုခင်မောင်လက်ကိုလည်းမင်းတို့ဆေးရုံပို့လားမပို့လားဆရာတော်ကပြောတော့ဆေးရုံပို့မယ်ဆိုပြီးတော့တကယ်တော့မပို့ဘဲနဲ့ပေါ့နော်သာဗုဒ္ဓမှာတညတဲဖို့ကမှထားသေးတယ်မင်းတို့ဆက်စစ်မှာအမှန်တိုင်းပြောရဲစခန်းရောက်လို့ရှိလို့ရှိရင်ငါတို့စစ်ကြောရေးလို့တော့အတိုင်းပြောပေါ့နော်ဟိုဒီတရားရုံးရောက်တယ်အဲ့ဒီသူကဖျားပေးသေးတယ်နောက်ဆုံးကျွန်တော်တို့ဒီ line ပေါ်ကိုကျွန်တော်တို့ညာနေတင်လိုက်တဲ့အခါကျတော့ကြီးကြီးဖြစ်သွားတော့သူတို့ဘယ်လိုမှဒါကြီးကဖုံးလို့ဖိလို့မရဘူးနိုင်ငံတော်အဆင့်တွေရောအကုန်လုံးတိသွားတော့သူအဲ့မှာမှအခုအခြေအနေဖြစ်ဖြစ်လာတာပေါ့နော
်ဟိုပစ္စည်းပြောင်းလို့တိုင်လိုက်တဲ့အိမ်နဲ့ဒီနှစ်ယောက်နဲ့ရဆက်ဆက်မှုရှိလို့ခေါ်စစ်တဲ့သဘောမျိုးလားအဲ့အိမ်ကိုဝင်ထွက်နေတဲ့သဘောမျိုးလား
အင်းကပါ
အော်ဒါဆိုတော့ဒီနှစ်ယောက်ကိုမတင်ကြဘူးဆိုတဲ့သဘောမျိုးနဲ့ခေါ်စစ်တဲ့ပုံစံမျိုးပေါ့နော်ဟုတ
်ဟုတ်တယ်ဟုတ်
ကိုခင်မောင်လက်ကဘာလို့ကိုစုံမြအောင်ပါတယ်ဆိုပြီးတော့ဆွဲထည့်လိုက်တယ်လို့သူပြောလဲရှင်
သူကပြောတာရှင်းရှင်းလေးပေါ့နော်သူအင်းနီနာချင်းနဲ့ဖြစ်တယ်ဆိုတော့ကတော့မထူးပေါ့သူတင်မာပဲပေါ့နော်ဆက်ပြီးတော့မပေါ်ထုတ်လို့ရှင်ပေါ့နော်အဲ့တော့ဖြစ်စရာဖြစ်ဆိုပြီးတော့သူကအဲ့လိုပြောဆက်ရတယ်သူ့ဒေနာနေတယ်
ကျေးဇူးပါနော်ဦးစောရန်နော်ခုလိုဖြစ်ပြီးတာဟုတ်
ဟုတ်ကဲ့ခင်ဗျ